မြန်မာနိုင်ငံပဲချမ်းရှိတဲ့နာဂတိုင်းသားတွေနဲ့အိန္ဒိယပဲချမ်းနေထိုင်ကြတဲ့နာဂလူမျိုးတွေညီညွတ်ကြောင်းပြသတဲ့အနေနဲ့အိန္ဒိယနယ်စပ်မဏီပူးပြည်နယ်ဥကရုမြို့မှာရိုးရာယဉ်ကျေးမှုပွဲတော်တစ်ခုတင်းငွေငွေတွေကကျင်းပခဲ့ပါတယ်။ဇင်ဒွန်းထန်ကူးလို့ခေါ်တဲ့နာဂမျိုးနယ်စုအဖွဲ့အစည်းထီထောင်ချင်းအနှစ်80ပြည့်အထိမ်းအခမ်းအနားကိုတန်ကူးနာဂလူမျိုးစုနေထိုင်ရာတာလူဤရွာမှာကျင်းပနေတာဖြစ်ပြီးအမျိုးမျိုးသောနာဂမျိုးနယ်စုတွေဟာအမြင်တစ်မျိုးတည်းနဲ့တသားတည်းရှိကြတယ်ဆိုတာကိုပြသခဲ့ကြပါတယ်။တာလူဤရွာဟာစွန်ဒဲဒေသကနေ10မိုင်အကွာလောက်မှာရှိပြီးနာဂဆိုရှလစ်ကောင်စီ NSCNIM ရဲ့ခေါင်းဆောင်တီမွိုင်ဗာရဲ့မွေးရာစာတီလည်းဖြစ်ပါတယ်။နာဂလူဦးရေဟာအတော်တန်ကြီးမားပြီးအိန္ဒိယတဲကအာတန်နာဂလန်မဏိပူအရုဏာချာပရာဒက်ရှ်ပြည်နယ်တွေနဲ့မြန်မာပြည်ဘက်ချမ်းမှာလည်းနေထိုင်ကြတာပါ။မြန်မာပြည်စကိုင်းတိုင်းအခြေဆိုင်အရှိဘက်နာဂကျောင်းသားများအစည်းအရုံး ENSA အဖွဲ့ဝင်တွေကတော့ဥကရုမျိုးကပွဲတော်ကိုတက်ရောက်ဖို့မိုင်ပေါင်းများစွာခရီးချမ်းကိုနှင်ခဲ့ရတယ်လို့ဆိုပါတယ်။ ENSA ကျောင်းသားအစည်းအရုံးဥက္ကဋ္ဌနော့ပိုင်ကတော့မြန်မာပြည်တွေကနာဂတွေဟာအပြစ်ပဲခံရပြီးအမှောင်ခေတ်တည်းမှာနေထိုင်ရတယ်လို့ပြောပါတယ်။တချိန်ကျရင်နာဂမျိုးနွယ်စုတွေအားလုံးတပေါင်းတစည်းတည်းဖြစ်သွားကြလိမ့်မယ်လို့မျှော်လင့်ကြောင်းသူကပြောပါတယ်ခင်ဗျာ။